တဆွေဝင်ကြီးတဲ့ဘက်တမန်နတညာဟုကစင်ကလေးရွေးကောက်ပွဲမှာသူပြန်ရွေးခေရရင်အနောက်ဘက်ကံကဒူးအခြေချစကန်လေးအားလုံးကိုဣသရေလနိုင်ငံပိုင်းနဲ့အတင်းတက်တက်မယ်လို့တင်းနေမာလေးကပြောလိုက်ပါတယ်ရွေးကောက်ပွဲမကျင်းပကလေးလေးခင်မှာပဲသူ့ရဲ့အမျိုးသားရေးဝါဒအခြေခံမဲဆိုပွဲနောက်ဆုံးစကားကိုပြောလိုက်တာဖြစ်ပါတယ်ဣသရေလနိုင်ငံရဲ့တက်တန်းအကြဆုံးဝန်ကြီးချုပ်ဖြစ်တဲ့နတညာဟုဟာသူ့အတွက်စံချိန်တင်တက်တန်း၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်လာရေးအတွက်ဘဟုဝါဒီ blue and white party ကဘန်နီကန်စ်နဲ့စကန်စ်နဲ့အခြေအနေရှင်ပြန်ရမှာဖြစ်ပါတယ်။ဒါတညာဟုကအဂတိလိုက်စားမှုဆိုင်ရာဆက်ဆဲချက်တွေလည်းရင်ဆိုင်နေရပါတယ်။အခုရွေးကောက်ပွဲဟာဧပြီလကကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးဝန်ကြီးချုပ်နာတညာဟုအနေနဲ့လုံလောက်တဲ့လူများစုအစိုးရမဖွဲ့စည်းနိုင်ခဲ့တာကြောင့်၆လအတွင်းဒုတိယကြိမ်ပြောင်းကျင်းပရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။လူထုစစ်တပ်တွေအရတော့အင်္ဂါနေ့ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာပြောဖို့လွယ်ကူပါဘူး။ကိုယ်တော်နေရာ120ရှိတဲ့ Israel Knesset မှာနတညာဟုရဲ့လက်ရာလေးကပါတီနဲ့ Benny Gantz ဆောင်တဲ့ဘဟုဝါဒီ Blue and White Party တို့အကြားဘယ်ပါတီကကိုယ်တော်လက်အများစုနိုင်ရမလဲဆိုတာမခန့်မှန်းနိုင်ကြသေးပါဘူး။ရွေးကောက်ပွဲအကြိုကာလအတွင်းမှာဘဝင်းကျို့ဗတညာဟုပါတီနတညာဟုဟာမျိုးသားရေးဝါဒီတွေရဲ့ထောက်ခံမှုကိုရရှိအောင်ကြိုးစားနေခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကလည်းတရမဟာမိတ် American သမ္မတ Donald Trump နဲ့လည်း American နဲ့ Israel နဲ့နိုင်ငံကာကွယ်ရေးစာချုပ်တရထားရှိနိုင်ခြေကိုပြောကြားခဲ့ပြီး Israel မျိုးသားရေးဝါဒီတွေနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲကိုအနိုင်ရယူချုပ်ပါနေပါတယ်ခင်ဗျာ။